မြန်မာနိုင်ငံရဲ့ရှေ့မတိုးနိုင်ဖြစ်နေတာဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကင်းမဲ့နေတယ်လို့ NLD နဲ့တက်မတော်ရဲ့ Federal Democracy စနစ်ပေါ်မှာတာဝန်ယူလှုပ်ဆောင်တဲ့တပ်တွေအထောက်အထားဆိုတာမျိုးမရှိဘူးလို့မြန်မာနိုင်ငံရဲ့အကဲခတ်တွေကသုံးသပ်ကြပါတယ်။မနေ့ကနေပြည်တော်မှာတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။အခုလို MCA အပြည့်ရဲ့စာချုပ်၄နှစ်ပြည့်ခဲ့ပေမဲ့ရင်းနှီးဖြစ်စဉ်ဘာကြောင့်ရှင်းမတိုးနိုင်ဖြစ်နေရပါလဲ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Singh ကတော့အခုလို့တုံ့ပြန်ပါတယ
် Well although the NLD ran on a platform of establishing a federal democratic union there hasn't been much evidence of
NLD အနေနဲ့ပြည်ထောင်စုဒီမိုကရေစီအစိုးရအဖြစ်စ조사အုပ်ချုပ်တယ်ဆိုပေမဲ့လည်းဒီအမြင်ကိုခိုင်ခိုင်မာမာအကောင့်ထဲဖို့တယ်ဆိုတဲ့အထောက်အထားမျိုးမရှိပါဘူး။တချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ပိုင်းမှာတစ်ဖက်သားအပြစ်အခက်ရစဲရေးဆက်မလို့ကပြင်ညာခဲ့ပေမဲ့လည်းနောက်ဆက်တွဲငင်းချမ်းရေးအဆိုပြုချက်အစ်စ်တွေဒါမှမဟုတ်ပြည်ထောင်စုအစိုးရစနစ်ထူထောင်ဖို့သဘောထားလက်တွေ့ပြတ်တာတာဆက်လက်တွေကိုဆက်လက်လှုပ်ဆောင်ခြင်းမရှိခဲ့ပါဘူး။ငင်းချမ်းရေးဖြစ်စဉ်ဆိုတာလက်နက်ကင်ပြည်ပခါကိုအဆုံးသတ်ရုံတသက်မဟုတ်ပါဘူး။အနည်းဆုံးအနေနဲ့ပြည်내တွင်မှာကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒေသတွင်းအုပ်ချုပ်ပိုင်ခွင့်ရှိတဲ့ပြည်ထောင်စုဒီမိုကရေစီစနစ်မျိုးကိုဖန်တီးတဲ့အဆင့်ပါငင်းကြေးရေးဖြစ်ချက်မှာပါဝင်နေတာပါ။ဒါဆိုရင်ငင်းကြေးဖြစ်စဉ်82ကိုဘယ်လိုလုံဆောင်တင်နေလို့မြင်နေရှင
်။ So to rejuvenate the peace process I would like to see the members of the union
ငင်းကြေးရေးဖြစ်စဉ်ကိုပြန်ပြီးတည်ဝင်စေဖို့ဆိုရင် UPDJC ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့နိုင်ငံအနှံ့သွားရောက်ပြီးကဏ္ဍအမျိုးမျိုးမှလုတ်ကင်နေတဲ့လူတွေကိုဖိတ်ခေါ်ပြီးတော့တိုင်းပြည်အနာဂတ်ပေါ်မှာသူတို့အတွေ့အခေါ်ယူဆချက်တွေကိုထုတ်ဖော်တင်ပြတဲ့အပြန်အလှန်ပြောဆိုဆွေးနွေးပွဲတွေပြုလုပ်တင်ပါတယ်။ဒီနေရာမှာလည်းသူတို့ကိုအတရေဖြန့်မှုမတရားသိမ်းတဲ့ဆက်သွယ်မှုစတဲ့ဆွေးချက်တွေနဲ့ဖမ်းဆီးခံရမယ်ဆိုတဲ့ဆိုရင်မူအကြပ်ပြားတွေကင်းဖို့လိုပါတယ်။ဒါ့အပြင်အစိုးရနဲ့တက်မတော်အနေနဲ့ငင်းကြင်ရေးဖြစ်ခြင်းကပါဝင်သူတွေနဲ့အလွတ်တဘောဆွေးနွေးပွဲတွေပုံမှန်ပြုလုပ်တင်ပါတယ်။ဒီနေရာမှာလက်နက်ကိုင်အုပ်စုတွေနဲ့တာမကနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တခြားကျွမ်းကျင်ပညာရှင်တွေလည်းပါဝင်တင်ပါတယ် ။ဗိုလ်ချုပ်မှုရှိမင်းအောင်လှိုင်ကတော့မင်းကောင်ပြောကြတဲ့သူ့ရဲ့မိန့်ခွန်းထဲမှာဆဲဘဲကိုအကောင့်ထဲပေါ်ရမှာမဖြစ်နိုင်တဲ့နိုင်ငံရဲ့အခြေအနေနဲ့မကန့်ကြီးတဲ့ဖြစ်လို့တဲ့ဆန္ဒတစ်ခုရဲ့အပေါ်အာယုံဆိုင်ဆောင်ရွက်မနေဘဲလက်ရှိအခြေအနေနဲ့ကန့်ကြီးတဲ့ဖြစ်နိုင်ခြေအပေါ်အာယုံဆိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိရောက်မြန်ဆန်မယ်လို့ဆိုပါတယ်။ဒါပေမဲ့တက်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတော့ပေးထားတဲ့ကတိတွေအတိုင်းလိုက်နာအကောင့်ထဲပေါ်ခြင်းမရှိဘူးဆိုတာတွေ့ရတယ်လို့ဂျာမနီအခြေဆိုင်တိုင်းနာရေးရာကျွမ်းကျင်သုံးသပ်သူဆိုင်းဝမ်ဆိုင်းကပြောပါတယ်။
တိုင်းသားတွေကတကယ်တော့သူတို့ကတောင်းဆိုတာတော့မဟုတ်ဘူးသူတို့ကဒီ NCA ဘာတဘောတူကြီးကျက်တဲ့အညီလွတ်ခွင့်ကံကိုကန့်ကွက်ကိုသူတို့ကတောင်းနေတာကြမ်းတယ်ဥပမာဒီစံအဖွဲ့ကိုကြည့်တယ်ဆိုရင် ASEAN ကဒီလိုနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တကယ်တော့အစီအရာအခွင့်ပြုတာပဲဒါပေမဲ့တကယ်တော့လုပ်တဲ့စီကတော့စတာလိုက်ပြီးပြစ်ပင်တာရှိတယ်ပြစ်ပင်လို့သူတို့ကဆွေးနွေးပွဲတွေရလက်ပြီးလက်ဆက်တင်ရလို့ပြင်လို့ညီလာခံတပ်ပြရခြင်းကိုတက်တဲ့အချိန်မှာသူတို့ကသာမဝင်မပြောရဲနဲ့ဒီတက်ရုံနဲ့တက်တဲ့အခြေအနေမျိုးကဖြစ်ကုန်တော့ဒါတော့အတိပ္ပယ်ကဒီအစိုးရနဲ့စစ်တပ်အနေနဲ့ပေါ့ SCE မှာသဘောတူညီထားတဲ့အချက်လက်တွေကိုလက်ရောညီချွေလုပ်ပေးဖို့လုပ်တယ်ဟိုဟိုနေရာဖိတ်လိုက်ဒီနေရာပင်လိုက်လို့လို့လို့ရှိရင်သူကအလုပ်မရှိဘူ
းဒေါက်ဆန်စစ်ကြီးကဒီနေ့မေကွန်းထဲမှာပြောသွားတာဒီလိုအောင်မမြင်ဖြစ်နေရတဲ့အကြောင်းအချက်တွေထဲမှာ NCA စာချုပ်တော့မဟုတ်ပဲဒီ NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာပေးထားတဲ့ကတိတွေတိုင်းလုံဆောင်နိုင်ခြင်းမရှိလို့လို့သူပြောထားတဲ့အပိုင်းမှာကြတော့ဘယ်လိုသုံးသပ်ပါလဲရှင
် NCA မှာတမကားတဲ့အတိုင်းမလုံဆောင်မလုံဆောင်နိုင်တာဘာကြောင့်လဲလို့ကွာနောက်တစ်ဆက်သူအထမေးဖို့လိုတော့နော်အဲ့လိုထမေးမယ်ဆိုရင်ခုနပြောလို့ပေါ့လူမျိုးဝလိုက်လောက်တဲ့ political dialogue ပေါ့နိုင်ငံရေးဆွေးနွေးပွဲတွေကိုစစ်တပ်ကတော့ဘယ်ကြပြက်ကြရဖြစ်အောင်လုပ်နေတယ်ဥက္ကာတောင်းဖို့လိုပဲပြောရမှာပေါ့နောက်တစ်ခုကလည်းဒီဘက်ကိုကြေကြေပြက်ပြက်သွားမယ်ဆိုလို့ရှိရင်တော့ဒီအလုံးပါဝင်ရေးမှုမူအားဖြင့်အစီအရလက်ခံတယ်လို့ပြောပြီးမယ်တကယ်တော့ကျတော့သူတို့ကအကုန်လုံးကိုလက်မခံတဲ့တက္ကသိုလ်တနည်းအားဖြင့်ဒီအလုံးပါဝင်ရေးကမဖြစ်နိုင်တော့
အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ MCA ဒီနှစ်ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရားဥပဒေဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့တက်ရောက်ပြီးတော့ NCA စာချုပ်ပါအချက်တွေအကောင့်ထဲဖော်နိုင်ခြင်းမရှိတဲ့အပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုသွားပါရစေ။